အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်တွေကလည်းပြည်ထောင်စုနေရောက်ပြည်နယ်ယူဒီကာမြို့မှာအသက်30နှစ်အရွယ်ကရင်လူငယ်တအူးရတပ်ဖွဲ့ဝင်တွေစစ်ဆေးနေစဉ်ပြစ်ခတ်မှုဖြစ်ရာကဇွန်လ20ရက်တောက်ချာနေ့ည9:00မှာတိုက်ဆုံခဲ့တဲ့ဖြစ်စဉ်ကိုအသေးစားဆုံးရှုံးစစ်ဆေးမှုတွေပြုလုပ်သွားမယ်လို့မြို့တော်ဝန်ကပြောကြားလိုက်ပါတယ်ဒီမြို့မှာနေထိုင်နေကြတဲ့ကရင်တိုင်းရင်းသားလူမှုအတ with transparency, and we would like.
Dikisa ko pun lim yin tamu shi zwa ne sin sit song san si si ra ko chanaw lo mi twei lo ba de. Now di phit sin ma tawin shi de tu de ko phaw thau bi u de ne ni ye yu ra ko le chanaw lo mi twei lo ba de lo kin yin lu mo taiwan khong song tu u phit tu lu pwe do ga pyo taw da phit ba de. Tin song taw tu kin yin lu nge nya mwe ha pi ka de yet pain ga ma a le dan aung tha tu phit de lo so ba de.စနေနေ့ညကတော့တည်ဆုံးသူညမွေးအတွက်ယူတီကာမြို့မှာရှိတဲ့ကရင်လူမှုအတိုင်းဝိုင်းပါဝင်ဒေသခံတွေစုဝေးပြီးတော့ဖျောင်းနိုင်မိထွန်းစူတောင်းပွဲကျင်းပခဲ့ကြပါတယ်အခင်းဖြစ်စဉ်အနီးနားမှာရှိသူတွေရဲ့မှတ်တမ်းဗီဒီယိုတွေအရသူ့ကိုရဲတပ်ဖွဲ့ဝင်တဦးကဝင်လုံးပြီးဖမ်းဖို့စူးစမ်းစဉ်နောက်ရဲနှစ်ယောက်ရောက်လာတဲ့အချိန်မှာပဲတနတ်တန်ကြားလိုက်ရတယ်လို့ဆိုပါတယ်တနတ်တန်ထွက်လာတဲ့အချိန်မှာလူငယ်ဟာညီကြီးပေါ်မှာလဲကျနေပြီးဖြစ်တယ်လို့လည်းဆိုပါတယ်နယူးယောက်ပြည်နယ်ဥပဒေအရရတပ်ဖွဲ့ရဲ့လက်ချက်ကြောင့်တည်ဆုံးမှုဖြစ်တဲ့အမှုတိုင်းကိုရှင်းနေကြုံရုံကစုံစမ်းစစ်ဆေးရမှာဖြစ်ပါတယ်လူဦးရေ6000ခွဲလောက်နေထိုင်တဲ့ဒီ UTK မြို့မှာကရင်တိုင်းသားတွေအပါအဝင်မြန်မာပြည်ကရွှေပြောင်းအခြေချနေထိုင်သူ4000လောက်ရှိတယ်လို့မြန်မာပြည်ကဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ The Center အဖွဲ့ကထုတ်ပြန်တဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ